တော်ရရှိမြခင်ဗျာကိုသာမကအများသူငါကပါဘယ်လို့မှမဖြစ်နိုင်ဘူးလို့ယူဆထားတဲ့အရာတစ်ခုကိုဖျားရှင်ပေးတော်မူတဲ့အကြောင်းရှင်လူကခရစ်ဝင်ကျမ်းအခန်းကြီး7အခန်းငယ်1ကနေအခန်းငယ်33အထိကိုဒီကနေ့သင်သိရသောတမန်ကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်ရှင်လူကခရစ်ဝင်ကျမ်းရဲ့အခန်းကြီး7ဟာအခြားခရစ်ဝင်ကျမ်း3ကျမ်းတို့ရဲ့အဖွင့်တွေကအကြောင်းချင်းရာတွေထက်စောတဲ့အကြောင်းအရာတွေနဲ့စတင်ထားပါတယ်အဲ့ဒါကတော့ယေရှုခရစ်တော်ကြောဆင်းလာတော်မူရာလမ်းကိုပြင်ဆင်ပေးခဲ့ရတဲ့သူဖြစ်တဲ့နှစ်ချင်းဆရာယောဟန်ကိုယေပရောဟိတ်ဇနီးမောင်နှံအဖျင်စတင်တရေတီဘုံအကြောင်းဖော်ပြထားခြင်းပဲဖြစ်ပါတယ်။သခင်ယေရှုခရစ်တော်ကိုအပျိုးစင်ကညာမာရိရဲ့ဝမ်းမှာတန်ရှင်းသောဝိညာဉ်တော်အဖျင်တရေတီဘုံကိုလည်းဖော်ပြထားပါတယ်။ရှင်လူကာခရစ်ဝင်ကျမ်းခန်းကြီး1အခန်းငယ်1ကနေအခန်းငယ်33အထိကိုဒေါက်တာထွန်းမြတ်ရေးကအခုလိုရှင်းလင်းတင်ပြထားပါတယ်။
ရှင်လုကာခရစ်ဝင်ကျမ်းစတင်ပါပြီအခုစတင်လိုက်တဲ့ရှင်လုကာခရစ်ဝင်ကျမ်းခန်းကြီး1ရဲ့အဖွင့်ဟာကျမ်းကြီးတစ်ခုလုံးရဲ့အဖွင့်ဖြစ်တယ်လို့ဆိုနိုင်ပါလိမ့်မယ်ဒီအဖွင့်စကားအပြီးမှာတော့ဗတ္တိဇံဆရာယောဟန်နဲ့ခရစ်တော်တို့ပရိသတ်တွေဆွဲယူခြင်းအေလိရှေဘက်နဲ့မာရိတို့မှာခရစ်တော်နဲ့ပတ်သက်တဲ့ကြိုတင်ဗျာဒိတ်များခံရခြင်းယောဟန်ရဲ့မွေးဖွားခန်းနဲ့အယေဗျာလိမင်္ဂလာဇာခရီးရဲ့ပရောဖက်ဉာဏ်ဖြင့်ဆိုသောစကားစတဲ့အချက်တွေကိုဆင်ရဲဆင်ကြဲတွေ့သွားမှာဖြစ်ပါလိမ့်မယ်။တမိုင်းအစပြောတာကိုအဓိကထားပြီးပြောရမယ်ဆိုရင်ရှင်လုကာခရစ်ဝင်ကျမ်းဟာတခြားကျမ်းတွေတက်ပို့ပြီးတော့ရှင်းကြတဲ့အစပြောမှုနဲ့ဖွင့်လှစ်လိုက်ပါတယ်။ကျွန်တော်အလေးနဲ့မှတ်ကြုံရမယ်အချက်ကတော့ဓမ္မသစ်ကျမ်းတို့မတိုင်ခင်တနည်းရှင်လုကာကျမ်းကပြသတဲ့တမိုင်းအဖွင့်မတိုင်မီမှာဖျားသခင်ဟာလူပေါင်းလောကလူအဖွဲ့အစည်းနဲ့နှစ်400လောက်ဆက်သွယ်ရေးခလုတ်ကိုပိတ်ထားခဲ့တယ်ဆိုတဲ့အချက်ပါပဲအဲဒီလိုနေရာကနေဂါပြေလာအမည်ရှိတဲ့ဖျားသခင်ရဲ့ကောင်းငင်တမန်ဟာဗတ္တိဇံဆရာယောဟန်မွေးဖွားရမယ်ဆိုတဲ့သတင်းနဲ့လောကကဘာကြီးစီကိုကောင်းငင်ဘုံကသတင်းနဲ့ယူဆောင်ဆက်သွယ်လာပါတယ်ရှင်လုကာဟာအဲဒီသမိုင်းနောက်ခံနဲ့အတူယောဟန်ရဲ့ယေရှုရဲ့ဖွားမြင်မှုများကိုဖော်ပြသွားမှာဖြစ်ပါတယ်ဒီအခန်းကြီး1ရဲ့ထူးခြားတဲ့အချက်ကတော့တေးလင်္ကာ3ပုဒ်ပါဝင်မှုဖြစ်ပါတယ်။အဲ့ဒါတွေကတော့1အေလိရှေဘက်မှမာရိကိုနှုတ်ဆက်သောတေးလင်္ကာ2မာရိရဲ့ကျေးဇူးတော်ကိုချီးမွမ်းခြင်းလင်္ကာ3ဇာခရီးရဲ့နှုတ်မှပရောဖက်ဉာဏ်ဖြင့်ရွတ်ဆိုသောတေးလင်္ကာဆိုတဲ့တေးလင်္ကာ3ပုဒ်ပဲဖြစ်ပါတယ်။ရှင်လုကာခရစ်ဝင်ကျမ်းရဲ့အဖွင့်အဖြစ်အငယ်1မှ4ကိုစတဲ့နာဆင်ကြပါစို့ရှေးဦးစွာမှစ၍ကိုတိုင်းမြင်သောသက်သည်ဖြစ်လျက်နှုတ်ကပတ်တော်အမှုကိုဆောင်ရွက်သောသူတို့သည်ငါတို့တွင်ထင်ရှားစွာဖြစ်လေပြီးသောအထုပ်ပတ်တိများကိုငါတို့အားကြားပြောသည့်အစဉ်အတိုင်းမှတ်သားသောစာကိုစီရင်ရေးထားသောသူအများရှိကြသည်ဖြစ်၍ငါသည်လည်းထိုအထုပ်ပတ်တိအလုံးစုံတို့ကိုရှေးဦးစွာမှစ၍စေ့စေ့ဖွေရှာလိုက်စစ်ပြီးနှင့်ကိုယ်တော်သင်ပြီးသောအကြောင်းအရာတို့သည်အေကံအမှန်ဖြစ်ကြောင်းကိုကိုတော်သိစေခြင်းဟာအစဉ်အတိုင်းရေးထား၍ကြားလိုက်မည်အကြံရှိပါ၏အလွန်မြတ်သောတော်ဖြစ်လူကိုတိုင်းမြင်သောသက်သည်ကိုအင်္ဂလိပ်သမာကျမ်းမှာ eye witness လို့သုံးဆွဲပါတယ် Greek ဝေါ်ဟာရကတော့ autopsy လို့ဆိုတဲ့စကားကိုသုံးဆွဲပါတယ်ကိုတိုင်းမျက်စိနဲ့တတ်အံ့မြင်ခြင်းဆိုတဲ့အဓိပ္ပာယ်သဘောရှိပါတယ်ဆေးပညာမှာဒါကို autopsy ဆိုပြီးတော့ပြောင်းလဲခေါ်ပါတယ်ဆရာဝန်ဖြစ်တဲ့ရှင်လုကာဟာဆေးပညာရှင်တယောက်ဟာသူ့ရဲ့ရုပ်ကလအလောင်းများကိုခွဲစိတ်ဖြာပြီးတော့ကြည့်ရှုသလိုအသေးစိတ်ရှုမြင်ပြီးမှကိုမြင်တာကိုရေးမယ်လို့ကြိုတင်စကားဥသန်းလိုက်ခြင်းဖြစ်ပါတယ်နောက်တစ်ခုကတော့နှုတ်ကပတ်တော်ကိုဆောင်ရွက်တော်သူဆိုတဲ့ဝေါ်ဟာရကိုသူ့ဒီနေရာမှာသုံးဆွဲခြင်းဖြစ်ပါတယ်ဒီစကားကိုတော့အင်္ဂလိပ်က ministers လို့ခေါ်ပါတယ် greek က huparete သို့မဟုတ် under rower ဆိုပြီးတော့ခေါ်ပါတယ်တနည်းအားဖြင့်လက်ထောက်များသို့မဟုတ် intern ဆိုတဲ့ဝေါ်ဟာရနဲ့သက်ဆိုင်ပါတယ် intern ဆိုတာဟာသမားတော်တယောက်ရဲ့လက်အောက်မှာအလုပ်လုပ်ရတဲ့ဆေးသမားပေါက်ဆာများကိုအများဆုံးခေါ်ဝေါ်သုံးဆွဲလေ့ရှိပါတယ်ရှင်လုကာကသူ့ရဲ့ခရစ်ဝင်ကျမ်းအစမှကတည်းကသူတို့အားလုံးဟာခရစ်တော်ဆိုတဲ့သမားတော်ကြီးရဲ့တပည့်များအဖြစ်သတ်မှတ်လိုက်တာ ਨੇ အတူတူပါပဲ။ဒါကြောင့်မလို့ရှင်လုကာခရစ်ဝင်ကျမ်းရဲ့အစအပိုက်တွေဟာက ယ်တင်ရှင်သခင်ခရစ်တော်ရဲ့ဂုဏ်တော်ကိုခိုင်လုံစွာဖော်ပြသက်သေပြလိုက်ခြင်းဖြစ်တယ်လို့ဆိုပြရစီမိတ်ဆွေအပေါင်းတို့ခင်ဗျာကျွန်တော်ရဲ့နှလုံးသားစိတ်အစဉ်မှာခရစ်တော်ရဲ့ဂုဏ်ချက်တည်းဟာပြီးပြီးပြင်းပြင်းတည်ရှိတည်နေရဲ့လားခရစ်တော်ကိုယုံကြည်ခြင်းအဖြစ်အသက်ရှင်နေရတဲ့ဘဝရယ်ဆိုပြီးတော့အတိအကျခံယူနိုင်ရဲ့လားနှုတ်ကပတ်သမာတရားဟာကျွန်တော်အတွက်ဘုရားသခင်ချထားတဲ့အသက်လမ်းဆိုတာကိုရောခိုင်ခိုင်လုံလုံယုံကြည်ကြပါရဲ့လားကျွန်တော်ဟာဒီမိကွန်းတွေကိုကိုယ့်ဘာသာကိုပြန်မေးမြန်းပြီးတဲ့နောက်အထက်ထက်ဆန်းစစ်ခြင်းအဖြစ်ဘဝကိုတည်ဆောက်ခဲ့ပါတယ်အခုမိတ်ဆွေတို့ကိုလည်းဒီမိကွန်းများအားဖြင့်ကိုယ့်ကိုယ်ကိုအပြေရှာနိုင်ကြပါစေတည်ဆောက်နိုင်မှုပြုနိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါစေတကယ်ဆိုရင်ယုံကြည်ခြင်းအပြည့်အမှုဟာအခါအားလျော်စွာဖြစ်တည်နိုင်ပါတယ်ဒါကိုအဓိကအားဖြင့်ကြော်လွှားနိုင်ဖို့ကတော့သင်ပြရသောတမန်ကျမ်းဖြစ်ပါတယ်ယောမဩဝါဒစာအခန်းကြီး30အငယ်18မှာဘယ်လိုဆိုထားသလဲဆိုရင်ယုံကြည်ခြင်းသည်ကြားနာခြင်းဖြစ်၏ကြားနာခြင်းသည်လည်းဘုရားသခင်၏စကားတော်အားဖြင့်ဖြစ်၏ဆိုပြီးဖော်ပြထားပါတယ်ဒါကြောင့်ကယ်တင်ခြင်း၏အစယုံကြည်ခြင်းကယုံကြည်ခြင်း၏အစသမာတရားကလို့ဆိုနိုင်ပါလိမ့်မယ်ဇာခရီထံသို့ဂါပြေလလာ၍ယောဟန်ကိုဖွားမြင်ပြီးတရင်ကြင်ညာခြင်းအဲ့ဒီခေါင်းစဉ်နဲ့ဆက်လက်ပြင်ပြလိုပါတယ်ယူဒပြည်ကိုအစိုးရသောဟေရုမင်းကြီးလက်ထက်အဘိယအသင်းဝင်ဖြစ်၍ဇာခရီအမည်ရှိသောယေပရောဟိတ်တပါးရှိ၏သူ၏ခင်ပွန်းသည်အာယုံအမျိုးအနွယ်ဖြစ်၏သူ့အမည်ကအေလိရှေဘက်သည်ဓမ္မဟောင်းကျမ်းတွေမှာနောက်ဆုံးကျမ်းဖြစ်တဲ့မာလခိအနာဂတ်ကျမ်းပြီးဆုံးပြီးတဲ့နောက်ပိုင်းမှာကျွန်တော်စောစောကပြောခဲ့သလိုနှစ်ပေါင်း400တိတိဘုရားသခင်ဟာလူအဖွဲ့အစည်းကိုအဆက်အသွယ်ထက်တော့ထားရကနေပြန်လည်စတင်ဆက်သွယ်ဖို့ပြင်ဆင်နေပါပြီဒီလိုကမ္ဘာလောကကြီးကိုသူပြန်လည်ဆက်သွယ်ဖို့အတွက်ဘယ်သူတွေကိုအသုံးပြုမလဲဆိုတာကတော့ဖော်ပြခဲ့တဲ့ဇာခရီနဲ့အေလိရှေဘက်ဇနီးမောင်နှံတို့ပဲဖြစ်ပါတယ်ဟုတ်ပါတယ်ဇာခရီနဲ့အေလိရှေဘက်လို့ခေါ်တဲ့ယေပရောဟိတ်ဇနီးမောင်နှံပဲဖြစ်ပါတယ်။ဇာခရီးရဲ့အတိတ်ပဲကတော့ဘုရားသခင်ဤသရီးရခြင်းလို့အတိတ်ပဲရှိပါတယ်။အေလိရှေဘက်ရဲ့အတိတ်ပဲကတော့ဘုရားသခင်သစ္စာပဲဖြစ်ပါတယ်။ဒါကြောင့်ဇာခရီးနဲ့အေလိရှေဘက်တို့ပေါင်းဆက်တဲ့အခါမှာတော့ဘုရားသခင်သည်သူဤသစ္စာကိုအောက်မေ့သရီးရသည်လို့အတိတ်ပဲပေါ်လွင်လာပါတယ်။ဘုရားသခင်ရဲ့ဂရိသစ္စာကိုတော့89ခုမြောက်သောစာလံအငယ်34မှ38ကိုပြန်လဲဖို့ပြရင်ကိုကပြလိုပါ रे ငါဤပရိညင်တရားကိုလည်းမရှုံချငါမိမ့်မွက်သောစကားလည်းဖောက်ပြန်ခြင်းမရှိရငါသည်ဒါဝိတ်ကိုမလှည့်စားဟုငါဤတန်ရှင်ခြင်းပါရမီကိုတန်ကြည်၍တခါချင်းဆိုပြီးသူဤအမျိုးအနွယ်သည်အစဉ်အမြဲတည်ရမည်သူဤပလင်သည်လည်းငါရှိ၌နေခဲ့သူဖြစ်ရလိမ့်မည်လခဲ့သူ၎င်းမိုးကောင်းကင်၌တစ္ဆာဆောင်သောတက်သည်ခဲ့သူ၎င်းအစဉ်မြဲမြံရမည်ဟုကိုတော်သည်မိန့်တော်မူပါပြီဒီနေရာမှာဘုရားသခင်ပေးတဲ့ဂရုသစ္စာဟာဒါဝိဒ်ရဲ့အနာဂတ်အမျိုးအနွယ်တဲကတစုံတစ်ယောက်အတွက်ကြိုတင်ဖော်ပြလိုက်တဲ့ပရိညင်တရားပဲအဲ့ဒီတစုံတစ်ယောက်ဆိုတာကတော့ကယ်တင်ရှင်သခင်ခရစ်တော်ပေါ့ဒီဂရုသစ္စာကိုအခုဘုရားသခင်ကမမေ့တဲ့အကြောင်းဒီဇနီးမောင်နှံနှစ်ယောက်တို့ရဲ့နာမည်မှာပင်ထင်ရှားပေါ်လွင်နေစေပါပြီရှင်လုကာခရစ်ဝင်အခန်းကြီး1အငယ်6ထိုသူနှစ်ယောက်တို့သည်ထာဝရဘုရား၏ပြည့်ညက်တရားတော်အမျိုးမျိုးတို့ကိုကျင့်ဆောင်၍အပြစ်တင်ခွင့်နှင့်လွတ်သဖြင့်ဘုရားသခင်ရှေ့တော်၌ဖြောက်မှတ်ခြင်းပါရမီရှိကြ၏အပြစ်တင်ခွင့်နှင့်လွတ်တယ်ဆိုပါကလားအတိတ်ဘယ်ကတော့အပြစ်ရှိတဲ့လူသားတွေဆိုတာသူတို့ဟာသူတို့သိလို့ဘုရားသခင်ရဲ့ပြည့်ညက်တရားတော်တို့ကိုသူတို့ဟာစောင့်ရှောက်တယ်ဒါကြောင့်အပြစ်တင်ခွင့်နှင့်လွတ်ခြင်းဖြစ်တယ်ဒါကြောင့်ဒီလင်နဲ့ဒီမယားတို့ရဲ့ဖြောက်မှတ်ခြင်းတရားကိုဘုရားသခင်အသိအမှတ်ပြုလိုက်တယ်ရွေးချယ်လိုက်ခြင်းလည်းဖြစ်ပါတယ်အငယ်ခုနှစ်အေလိရှေဘက်သည်မြုံသောကြောင့်သူတို့သည်သားမရှိထိုသူနှစ်ယောက်တို့သည်အသက်အရွယ်ကြီးရင်ကြ၏အရွယ်လွန်ခဲ့ပြီတဲ့သားတော်သမီးခံမရှိတဲ့လင်မယားဖြစ်ခဲ့ပါတည်းအဲ့ဒီရှေးအချိန်ကာလလူအမြင်လူယဉ်ကျေးမှုထုံတန်းစင်လာအရာဆိုရင်အေလိရှေဘက်ဟာမုတ်ချမသွေမျက်နှာငယ်ခဲ့ရမှာအမှန်ပဲပေါ့သူတို့တွေဟာလေဝိအမျိုးနွယ်တွေဖြစ်ပါတယ်ဒါကြောင့်ဗိမာန်တော်မှာပရောဖက်အဖြစ်ဇာခရီဟာတာဝန်ထမ်းဆောင်နေရခြင်းလို့ဒီနေရာမှာကျွန်တော်တို့ရှင်းရှင်းကြီးတွေ့မြင်နိုင်ပါတယ်။အငယ်၈မှ၁၂ဇာခရီသည်မိမိအသင်းနှင့်တကွအလှည့်သင့်၍ဘုရားသခင်ရှေ့တော်၌ယေပရောဟိတ်အမှုကိုဆောင်ရွက်ပြီးရင်ယေပရောဟိတ်ထုံးစံအတိုင်းစည်ရံချသဖြင့် သူသည်ထာဝရဘုရား၏ဗိမာန်တော်အတွင်းသို့ဝင်၍နန္တာပေါင်းကိုမိရှို့ရ၏ထိုသောနန္တာပေါင်းကိုမိရှို့သည့်အချိန်တွင်လူများအပေါင်းတို့သည်အပြင်၌ဆုတောင်းလျက်နေကြ၏ထိုအခါထာဝရဘုရား၏ကောင်းငင်တမန်သည်ထင်ရှား၍နန္တာပေါင်းကိုမိရှို့သောရစ်ပလင်လက်ရဘက်၌ရပ်နေပြီကိုဇာခရိမြင်လျင်စိတ်နှလုံးမငြိမ်မဝထိတ်လန့်ခြင်းသို့ရောက်၏အဲ့ဒီအချိန်အခါမှာပရောဟိတ်ဇာခရိတယောက်ကသူ့အလှဲ့မဲကြတဲ့အလျောက်ဗိမာန်တော်တွေကနန္တာပေါင်းရစ်ပလင်မှာရစ်ပူဇော်နေတဲ့အချိန်ကောင်းငင်တမန်ဟာရစ်ပလင်ရဲ့ညာဘက်ချမ်းမှာဘွားကနေပေါ်လာတယ်။ဒီအချိန်မှာတော့ဇာခရီလည်းရုပ်ရည်အကြီးအကျယ်တုန်လှုပ်ခြောက်ခြားသွားရတယ်။ဖိတ်တော့မဆန်းလှပါဘူး။နှစ်ပေါင်း400ဆိုတဲ့တမရိုးကြကိုးကွယ်မှုမှာဒီလိုတခါမှမရှိကြဘူးလေ။အံ့ဩပွေပေါ်ထွန်းခြင်းမျိုးကိုသူတို့မေ့တောင်မေ့ကုန်ကြတော့ပြီ။ဒီတော့လေကြောက်လန့်တုန်လှုပ်ရမှာသဘာဝပဲပေါ့။ဇာခရီတွေမဟုတ်ဘူးလေ။ဘယ်ပရောဖက်မဆိုဒီတဲတော်ထဲမှာအခုလိုဘုံတော်ဘွားကနေပေါ်လာရင်ဒီတိုင်းပဲရုပ်ရည်လန့်မှာမဟုတ်ဘူးလား။အငယ်73ကောင်းငင်တမန်ကလည်းဇာခရိကြောက်ရွံ့ခြင်းမရှိနှင့်သင်ပြုသောပတ္ထနာကိုနားခံတော်မူပြီးသင်၏ခင်ပွန်းအေလိရှေဘက်သည်သားယောက်ျားကိုဖွားမြင်လိမ့်မည်ထိုသားကိုယောဟန်အမည်ဖြင့်မှဲ့ရမည်ဇာခရိနှင့်အေလိရှေဘက်တို့ဟာသားကလေးတယောက်ပေးပါဆိုတဲ့ဆုကိုတောင်းနေခဲ့ကြလိမ့်မယ်ဆိုတာဒီကြံ့အရာထင်ရှားနေတယ်သူတို့ကိုချစ်တဲ့လူတွေကလည်းဝိုင်းပြီးတော့ဒီဆုတွေကိုတောင်းပေးနေခဲ့ကြလိမ့်မယ်လို့ကျွန်တော်တို့တွက်နိုင်ပါတယ်ပါပြလို့လဲဆိုတော့ကောင်းငင်တမန်ကထည့်ပြောပြီလေမင်းတို့ဆူတောင်းတန်ရှိတယ်အဲ့ဒါကိုနားညောင်းပြီတဲ့ရှင်းနေတာပဲမင်းမိမအေလိရှေဘက်သားကလေးရတော့မယ်တဲ့ပြီးတော့လူသူအများကပါတောင်းနေတာကိုလေသက်တည်အဖြစ်အခုဆက်ပြီးတော့တွေ့နိုင်ပါလေအောင်မယ်အငယ်14:15သင်သည်ဝန်သာရှင်မြူးခြင်းရှိလိမ့်မည်ထိုသားကိုဖွားမြင်သောကြောင့်လူအများတို့သည်လည်းဝမ်းမြောက်ခြင်းသို့ရောက်ကြလိမ့်မည်အကြောင်းမူကားထိုသားသည်ထာဝရဘုရားရှေ့တော်၌ကြီးမြတ်သောသူဖြစ်လိမ့်မည်စပီးရည်နှင့်ရည်မျိုးကိုမတော့ဖဲနေ၍အမိဝန်တဲကပင်ဖန်ရှင်သောဝိညာဉ်တော်နှင့်ပြည့်ဝလိမ့်မည်။ဒီတော့ဇာခရိနှင့်အေလိရှေဘက်တို့သားဟာရှေးခေတ်နာဇရိသစ္စာနှင့်ရှင်သန်တဲ့လူမျိုးဖြစ်ရမယ်။အဲ့ဒီနာဇရိသစ္စာဆိုတဲ့အထဲမှာသစ္စာစောင့်ကြည့်ခြင်းနဲ့မှာစပီးရည်ကိုလုံးဝမသုံးရဘူးဆိုတဲ့အချက်ပါဝင်ပါတယ်။ပြီးတော့ဖန်ရှင်သောဝိညာဉ်တော်နဲ့လည်းပြည့်ဝသူဖြစ်မယ်ဆိုပြီးဖော်ပြထားပါတယ်။တမန်တော်ကြီးရှင်ပေါလုအေးဖက်အသင်းတော်ကိုဆုံးမတဲ့ဩဝါဒစာအခန်းကြီး9အငယ်18မှာအခုလိုကျွန်တော်တို့တွေ့မြင်နိုင်ပါတယ်။လွန်ကျူးစေရသောစပြည့်ရည်နှင့်ရစ်မှုခြင်းကိုရှောင်၍ဝိညာဉ်တော်နှင့်ပြည့်စုံလျက်ရှိကြလောဆိုတဲ့အချက်ဖြစ်ပါတယ်။မိတ်ဆွေများခင်ဗျာအရက်တော့မှစိတ်ညစ်တာပြေတယ်ဆိုတဲ့အယူအဆကိုမခံယူကြပါနဲ့။တန်ရှင်းသောဝိညာဉ်တော်ဟာဘဝအသက်တာကိုရင်ဆိုင်ရတဲ့တတိကိုဖြည့်ဆည်းပေးနိုင်တယ်ဆိုတဲ့အချက်ကိုကျွန်တော်အလေးနဲ့ဆွဲမှတ်ကြဖို့လိုပါတယ်။အငယ်16နဲ့18ဣသရေလအမျိုးသားအများတို့ကိုသူတို့ဘုရားသခင်ထာဝရဘုရားထံတော်သို့ပြောင်းလဲစေလိမ့်မည်။အဖနှင့်သားတို့ကိုအသင့်အတင့်ဖြစ်စေခြင်းဟာ၎င်းညှင်းဆန်သောသူတို့ကိုသူတော်ကောင်းတို့၏သတိပညာလမ်းသို့ပြောင်းလဲစေသောအခြင်းထာဝရဘုရားအဖို့အလို့ငါပြင်ဆင်သောလူမျိုးဖြစ်စေခြင်းဟာ၎င်းသူသည်အေလိယား၏စိတ်ဝိညာဉ်တကိုးနှင့်ပြည့်စုံလျက်ဘုရားသခင်ရှေ့တော်သို့သွားလိမ့်မည်ဟုကောင်းငင်တမန်ပြောဆို၏ဒီနေရာမှာအေလိယားဤစိတ်ဝိညာဉ်တကိုးနှင့်ပြည့်စုံဖြင့်သွားလိမ့်မည်လို့ဖော်ပြတာဟာအေလိယားဖြစ်တယ်လို့ပြောတာမဟုတ်တဲ့အကြောင်းအလေးအနက်မှတ်သားထားကြရပါမယ်အဖနှင့်သားတို့ကိုအသင့်အတင့်ဖြစ်စေမယ်ဆိုတာကမျိုးဆက်တို့ရဲ့ကွာဟချက်ကိုစေ့စပ်စေမယ်ဆိုတဲ့အဓိပ္ပာယ်တနည်းအားဖြင့်ခရစ်တော်ရဲ့ဓမ္မသစ်တရားကိုလူသားတွေယဉ်ပါအောင်အခုမွေးလာမယ့်ယောဟန်ဟာပနာမပြိုးမယ်ဆိုတဲ့အတိတ်ပဲဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့အချိန်ကာလမှာမြင်ရတဲ့ကွာဟမှုဆိုတာကိုလေကျွန်တော်အလေးအနက်ဒီနေရာမှာသွားပြီးစဉ်းစားမိပါတယ်။အဲ့ဒီကွာဟမှုကတော့အဖေတွေနဲ့သားတွေကွာဟမှုတဲ့ဆိုတဲ့အဖေတွေဟာဖျားသခင်နဲ့ကွာဟနေခြင်းအကြောင်းပဲဖြစ်ပါတယ်။အကယ်၍သာအဖေတွေဟာလောကမှာရှိတဲ့သားသမီးတွေရဲ့ဖခင်ကောင်းတွေဟာဖျားသခင်နဲ့မကွာဟပဲနေမယ်ဆိုရင်သားတို့သမီးတို့မျိုးဆက်တွေဟာလေဆက်လက်ပြီးဘုရားသခင်ရဲ့နောက်တော်ကိုလိုက်သွားကြမှမလွဲဧကန်အမှန်ဖြစ်တယ်လို့ကျွန်တော်ဒီနေရာမှာခံယူလိုက်ပါတယ်။အငယ်18ဇာခရိကလည်းထိုသို့ဖြစ်လိမ့်မည်ဟုအကျွန်ုပ်သည်အဘယ်သို့သိရပါမည်နည်းအကျွန်ုပ်သည်လူအိုဖြစ်ပါ၏အကျွန်ုပ်မယားသည်လည်းအသက်အရွယ်ကြီးရင်ပါပြီဟုကောင်းငင်တမန်အားပြောဆိုခြင်းအဖိုးကြီးဇာခရိဖြစ်ပုံဟာသေချာစဉ်းစားရင်ရည်စရာမကောင်းဘူးလား။သမာကျမ်းစာဟာတခါတလေမှမပြုံးမဲနဲ့ဝလုံးကွဲလောက်အောင်ရေရတဲ့အချက်တွေပါပါတယ်။အဲ့ဒီထဲမှာဒီအချက်ဟာ တစ်ခုသောအချက်ပဲလို့ကျွန်တော်ကတော့ခံယူပါတယ်။သူတို့နေမယားဟာခလေးလိုချင်လွန်းလို့ဆူတောင်းနေကြတာပေးကြတယ်လို့ကျွန်တော်ပြောခဲ့ပြီးပြီ။အခုဖျားသခင်ကပေးပါမယ်လဲဆိုရောမယုံကြည်နိုင်အောင်ဖြစ်ပြန်နေတယ်။ဒါဆိုရင်သူတို့ဆုတာတောင်းနေကြပြီမေရမယ်လို့မမျှော်လင့်ခဲ့ကြဘူးဆိုတာရှင်းနေပြီမဟုတ်ဘူးလားကျွန်တော်လင်မယားအိုနေကြပါပြီခင်ဗျာတဲ့ဒါဆိုရင်လေဒီဆုကိုမတောင်းမဲနေုံပဲရှိတယ်နော်ဒါပေမဲ့တို့ဇွတ်မိတ်မျက်စိမိတ်ပြီးတော့အတင်းဒီသားလေးတယောက်မွေးပြရစီမွေးပြရစီတောင်းတော့တောင်းခဲ့ကြတယ်အခုဘုရားသခင်ကပေးမယ်လဲပြောကောမယုံမြန်ဘူးကျွန်တော်တွေရဲ့အသက်တာမှာလေအခုလို့မဖြစ်နိုင်မှန်သိရတဲ့ဆုတွေတောင်းတဲ့အခါတွေရှိမယ်လို့ကျွန်တော်ထင်ပါတယ်ယုံကြည်ခြင်းမရှိဘဲနဲ့တောင်းမိခြင်းတွေပေါ့အဲမယုံတဲ့အလျောက်မဖြစ်တာတွေကလည်းများမှာတော့သိကြတယ်အဲဒါပေမဲ့ဟောဟောဒိုင်းဒိုင်းဆိုလို့ဘုရားသခင်ကဖြစ်စေသတည်းလဲဆိုရောဇာခရီလိုပဲဥကြောင်ကြောင်နဲ့အသံတွေပါတွေတုံပြီးတော့ဖြစ်နိုင်မှမလားဆိုတာမျိုးလीလူတွေကလူတယောက်ဖြစ်တဲ့ဇာခရီခမညာမှာအဲ့ဒီလိုပဲအာနေခြင်းရှိခဲ့တယ်ကျွန်တော်လည်းပဲဒီအတိုင်းဖြစ်ခဲ့တဲ့အခါတွေရှိတဲ့အတွက်ကြောင့်ပုံမနားလေခြင်းကြီးစွာနဲ့ကျွန်တော်ဟာဒီအပိုင်းကိုဖတ်ရင်းနဲ့ပြုံးမိပါတယ်အငယ်၁၉ကောင်းကင်တမန်ကငါသည်ဘုရားသခင်အထံတော်၌ခစားသောဂါပြေလဖြစ်၏သင်ကိုနှုတ်ဆက်၍ဤဝန်းမြောက်เสียသတင်းကိုကြားပြောစေခြင်းဟာငါကိုစေလွတ်တော်မူ၏သင်သည်ငါစကားကိုမယုံသောကြောင့်ဤအကြောင်းအရာမဖြစ်မီတိုင်အောင်စကားမပြောနိုင်ဘဲအလျက်နေလိမ့်မည်ငါစကားသည်ကအချိန်တန်လျှင်ပြည့်စုံလိမ့်မည်ဟုပြောဆို၏ဟောပြောရင်ဆိုရင်တော့မယုံကြည်မိမှုကတကိုးပြပြီမင်းငါကိုမယုံတဲ့အတွက်လက်တွေ့အဖြေမပေါ်မချင်းအပြီးတော့နေစေတဲ့အခုဒီကျမ်းပိုင်းမှာသင်ခန်းစာယူစရာတွေအများကြီးပါဝင်ပါတယ်ဖျားသခင်ရဲ့သတင်းစကားမှာဖျားသခင်ရဲ့ဘွဲ့တစိတ်တော်ပါဝင်နေဆိုတဲ့အချက်ဟာပထမအချက်ပဲနှုတ်ကပတ်တော်တွေမှာဖျားသခင်ရဲ့ဘုံတကိုးဟာပါဝင်ပြီးသားဒီသင်သိရသောတမန်ကျမ်းကိုပြည့်စုတဲ့ဒေါက်တာဂျေဗန်မက်ဂီမှာဒီတကိုးမပါဘူးအခုဘာသာပြန်ပြီးတော့ပြောနေတယ်ကျွန်တော်လည်းဒီအတိုင်းပဲအရေးအကြီးဆုံးအချက်ကဖျားသခင်ဟာဒီသမာကျမ်းကိုကင်တွယ်ထားတယ်သူ့တစိတ်တော်နဲ့သူ့ရဲ့ဘွဲ့နဲ့ခနှိတ်ထားတယ်ဆိုတဲ့အချက်ကိုသာသိမှတ်ဆွဲလန်းကြဖို့လိုပါတယ်အခုအဲ့ဒီလိုတကိုးတော်နဲ့လာတဲ့သူ့ကျေးဇူးကြီးကိုသူပဲတောင်းတုံးကတောင်းခဲ့လို့အခုပေးပါမယ်ဆိုကမှခင်ဗျာဟုတ်မှလည်းလုပ်ပါအောင်ဗျာဆိုပြီးသွားလို့တော့အခုချက်ချင်းလက်ငယ်ပြသနာတက်ပြီးတော်သေးတာပေါ့အပြင်းမပေါ်မချင်းယာယီအသွားစေတဲ့ဒါလဲရည်စရာတမျိုးဖြစ်မနေဘူးလားအမှန်တကယ်စဉ်းစားလိုက်တော့လေဇာခရစ်ဒီလိုအပြစ်ပေးခံရတာအသာထားဖျားသခင်အပေါ်မှာယုံကြည်ခြင်းမရှိမှုဟာဖျားသခင်အဖို့စွန့်အာခြင်းနဲ့အတူတူပဲလို့ကျွန်တော်ယူဆပါတယ်ဘာဖြစ်လို့လဲဆိုရင်မယုံကြည်သူဖျားသခင်အပေါ်မှာမသေးချာမရေရာတန်တရာပွားသူဟာဖျားသခင်အတွက်ဘယ်လိုလုပ်ပြီးတော့သက်သေခံနိုင်မှာလဲတနည်းအားဖြင့်ဆွန့်အာနေတာပဲမဟုတ်ဘူးလားမအားလို့ပြောနိုင်တော့ကယုံကြည်ခြင်းကင်းမဲ့တဲ့လူတစ်ယောက်ရဲ့ပါဇက်ဟာဘုသူ့ကိုဘယ်လိုအလင်းတရားနဲ့ကျေးဇူးတရားကိုဖော်ပြနိုင်မှာတုန်းဖရုတ်သဝါစာလို့ခေါ်တဲ့ညစ်တီးညစ်ပတ်ရဲ့တန်ဖိုးမရှိတဲ့ဟာရီရဲ့ထာဝရအသက်လန်းကိုမယုံကြည်စရာဖြစ်အောင်သိခါကြအောင်တိုက်ခိုက်တာတွေရဲ့ပဲထွက်နေမှာပဲမဟုတ်ဘူးလားဒါကြောင့်ယုံကြည်သူတို့အဖို့သာအသံပလန်ထွက်ဖို့ပို့ပြီးတော့အရေးကြီးတယ်လို့ဖျားသခင်ဟာသတ်မှတ်ထားပါလိမ့်မယ်အခုကဘာမှာဘယ်လိုအသံပလန်တွေဟာပို့ပြီးတော့များနေသလဲကျွန်တော်ဆိုတော့ပြောတဲ့ဖရုတ်သဝါစာတွေလားဓမ္မမဝင်ဖျားသခင်ရဲ့သတင်းကောင်းလားကျွန်တော်ကအဲ့ဒီနှစ်ခုရှိတဲ့အသံပလန်တွေတည်းရနေပြီးတော့ဘယ်ဘက်ကအသံမှာကိုပါဝင်ပြီးတော့ပါဝင်ပြောဆိုသင့်တယ်လဲဆိုတာကိုကျွန်တော်အများကြီးစဉ်းစားဖို့လိုတယ်လို့ကျွန်တော်ဒီနေရာမှာဖော်ပြခြင်းပါတယ်အငယ်27နဲ့22လူများတို့သည်ဇာခရီကိုငန့်လင့်၍ဗိမ္မာန်တော်အတွင်း၌ကြာမြင့်စွာနေသည်ကိုအံ့ဩခြင်းရှိကြ၏သူသည်ထွက်လာသောအခါစကားမပြောနိုင်ပြီဖြစ်၍ဗိမ္မာန်တော်၌ဗျာဒိတ်ယူပါယုံကိုမြင်ပြီးဟုရိတ်မိကြ၏ဇာခရီသည်သူတို့အားအရေးအမှတ်ကိုသာပေး၍စကားအလျက်နေ၏ဇာခရီတယောက်ကကြာနေတော့အပြင်ကလူမျိုးတော်ကလည်းဆူတောင်းရင်းကနေစိတ်မဖြောင့်ဘူးသူတို့ရဲ့ပရောဟိတ်ကြီးကြာလာကြည်လားပေါ့နောက်ပိုင်းအပြင်ပြန်ထွက်လာတော့မှအမှုအရာကိုအကဲခတ်ကြည့်ပြီးတော့ဘိမှန်တော်ထဲမှာတော့အံဩပွဲယူပါယုံတခုခုကိုဒီဖိုးကြီးမြင်ခဲ့ရပြီလို့မှန်းဆသဘောပေါက်လာကြတယ်အထဲကိုဝင်သွားတော့ကအကောင်ပြန်လဲထွက်လာရောအရင်ဇာခရစ်မဟုတ်တော့ဘူးခေါင်းလေးခါပြလိုက်လက်ညိုးလေးထောင်ပြလိုက်မျက်စိလေးဇုံမိတ်ပြလိုက်ခြေထောက်ကလေးဆောင်ပြလိုက်နေဖြစ်နေပြီအားလုံးကပရောဟိတ်ကြီးဘာဖြစ်တာလဲဘာဖြစ်တာလဲဝိုင်းမေးလိုက်မယ် သူကလည်းကြိုးစားတော့ဖြေလိမ့်မယ်ထင်ပါတယ်ဒါပေမဲ့ရိုးရိုးတော့မဟုတ်ဘူးလက်ဟန်ချေဟန်နဲ့ပဲဖြေရမှာပေါ့ကောင်းကင်ဘုံပေါ်လက်ညိုးလေးတထိုးထိုးနဲ့ထိုးပြလိုက်ကို့ရင်ဘက်ကိုကိုဘုံဘုံဘုံပုတ်ပြလိုက်နဲ့ကောင်းကင်တမန်နဲ့တွေ့တဲ့ပုံစံမျိုးကိုတော့အ ਨੇ ဆုံးသူဖော်ပြနိုင်မယ်လို့ကျွန်တော်ထင်ပါတယ်ပရိသတ်ကလည်းအဲ့တော့တနည်းနည်းတော့ရိပ်မိမှာပေါ့အငယ်23ယေဘရောဟိအမှုကိုဆောင်ရွက်ရသောအချိန်ကာလကုန်သောအခါဇာခရိသည်မိမိအိမ်သို့သွားလေ၏ဒါဝိဒ်မင်းကြီးလက်ထက်မှာယေဘရောဟိတွေဟာအလှဲ့ကျတာဝန်နဲ့ခွင့်ရက်နဲ့စပြီးတော့တာဝန်ယူရတဲ့အစဉ်အလာပေါ်ပေါက်ခဲ့ပြီးတဲ့နောက်ပိုင်းမှာအဲ့ဒီစနစ်အတိုင်းအခုတာဝန်လွှဲခဲ့ပြီးတော့ဇာခရိအိမ်ကိုကသောကမျောနဲ့ပြန်သွားတယ်အငယ်24-25ထို့နောက်သူ၏ခင်မွန်းအေလိရှေဘက်သည်ပရိသေရေဆွဲ၏ငါသည်လူတို့တွင်ခံရသောကဲ့ရဲ့ခြင်းအကြောင်းကိုထာဝရဘုရားသည်ပယ်ရှင်းခြင်းဟာငါကိုကြည့်ရှုတော်မူစဉ်တွင်ဤကျေးဇူးတော်ကိုပြုတော်မူပြီဟုဆိုရက်ငါလပတ်လုံးအိမ်တွင်၌အောင်း၍နေလေ၏အဲ့ဒီအချိန်မှာအေလိရှေဘက်ကလည်းသိနေပြီကောင်းကင်တမန်ကသတင်းပေးလို့ပဲနေမှာပေါ့အေလိရှေဘက်ကအယံဝန်းသာနေမှာအမှန်ဖြစ်ပြီးတော့သူ့ယောက်ျားဒီစကားပြန်ပြီးတော့စကားလုံးဝပြန်မပြောနိုင်နဲ့လူကြီးကိုပဲတခါတည်းကျမတို့သားကလေးရတော့မယ်ရှင်ရတော့မယ်ဆိုပြီးတော့တခါတည်းတွန့်တွန့်လှုပ်လှုပ်ပြီးတော့ဝန်သာအားရပြောပြအောင်ပြောပြနေခဲ့လိမ့်မယ်ဆိုတာထင်ရှားနေတယ်။ဇာခရီးကြီးကလည်းသိတ်ဝန်သာတယ်ပြောလဲပြောကျင်တယ်ဒါမဲ့ပြောလို့ကလည်းမရဘူးသူ့ရှာကြီးကလုံးဝခိုင်းနေပြီ။ကောင်းကင်ဘုံဤကြီးညာကျဲဆိုပြီးတော့ဆက်လက်ဖော်ပြရမယ်ဆိုရင်ရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး1အငယ်26နဲ့28ငါးလလွန်သောအခါဂါလိလဲပြည်နာဇရက်မြို့၌ဒါဝိဒ်အမျိုးသားယောသတ်အမည်ရှိသောလူနှင့်ထိမ်းမြားဆောင်နှင်း၍မရှက်တင်သေးသောသူတို့သမီးကညာစီတို့ဘုရားသခင်သည်ကောင်းကင်တမန်ဂါဗီလာကိုဆေလွတ်တော်မူ၏ထိုသူတို့သမီးကညာကမာရိအမည်ရှိ၏ယေရုရှလင်ဗိမာန်တော်မှပေါ်ထွန်းခဲ့တဲ့ဂါဗီလာဟာနောက်ငါးလအကြာမှာတော့ဟိုးမြောက်ဖက်ဂါလိလဲနယ်ကနာဇရက်ဆိုတဲ့မြို့ကလေးပေါ်မှာအခါပြန်ပြီးတော့ပေါ်လာပါရောတယ်ဒီအခါကတော့ဒီတခါမှာကတော့မာရိဆိုတဲ့အပျိုကညာကလေးစီမှာပေါ်ထွန်းလာခြင်းဖြစ်တယ်။ဒီကျမ်းပိုင်းမှာအပျိုကညာဆိုတာကိုနှစ်ခါပြန်ဖော်ပြပါတယ်။အပျိုကညာဆိုတဲ့ virgin ဟာဆန့်ကျင်ဘက်လိန်နဲ့ထိဆက်ခြင်းမရှိလို့ဘယ်လိုမှသဘာဝတရားနဲ့အညီသာသမီမမွေးပေးနိုင်တဲ့အတိတ်ပဲကိုသေသေးချာချာကြီးသိတာထင်ရှားနေစေပါတယ်။တနည်းအားဖြင့်သဘာဝလူပောင်မှာဘယ်လိုမှကလေးမမွေးနိုင်တဲ့အဆင့်သဘာဝလွန်နီးနဲ့သာဒရေကိုစောင့်နိုင်မယ်ဆိုတဲ့အတိတ်တွေကိုဖော်ပြနေပါတယ်လူတွေကတော့လူအုံနောက်နဲ့အပြိုကညာဝန်းကနေခရစ်တော်ဖွားမြင်နေဆိုတာကိုရေပွဲဖွဲ့ကျင်တယ်သိပ္ပံနီးမကြဘူးဆိုပြီးတော့တော်လှန်ကျင်ကြတယ်တော်လှန်ရင်တော်လှန်ရင်နဲ့ပဲသိပ္ပံအတတ်ပညာတို့ကိုဖော်ထုတ်တဲ့အုံနောက်နဲ့လူသားကိုဖန်ဆင်းတော်မူသောဘုရားသခင်ရဲ့သဘာဝတရားကိုစိုးမိုးအုပ်ချုပ်နိုင်စွမ်းဟာပိုးပို့ပြီးတော့လူတွေရဲ့အုံနောက်နဲ့နှလုံးသားထဲမှာဝင်ရောက်နေရာလူယူလာကြရပါတယ်မဖြစ်နိုင်ဘူးမဖြစ်နိုင်ဘူးဆိုတဲ့အရာကိုလက်တော်ထဲမှာအကုန်မဖြစ်ဖြစ်အောင်လှုပ်ပြပြီးတော့မှဖွားမြင်တော်မူသောသခင်ခရစ်တော်မှလို့လေပို့ပြီးတော့ကိုးကွယ်တိုက်တယ်ဆိုတာကိုလေလူသားတွေဟာပို့ပို့ပြီးတော့တနည်းအားနားလေလာကြတယ်ဆိုတာကိုထင်ထင်ရှားရှားကြီးကျွန်တော်တို့တွေ့နေရပါတယ်လူသားဟာသဘာဝပေါင်းအတွင်းမှာတော့တခစ်ပြီးတခစ်သိပ္ပံတိုးတက်မှုတွေထွန်းကားစေခဲ့ပါတယ်အခုအချိန်မှာဆိုရင်လေ test tube baby လို့ခေါ်တဲ့ဖန်ပြွန်သရေသားလောင်းလေးတွေကိုပြိုကညာလေးတွေရဲ့ဝန်တွေထည့်ပေးတဲ့အဆင့်အထိထွန်းကားယုံမကခလေးပိုင်ဆိုင်ခွင့်မှာလဲစကားတွေများကြတာတွေတရားတွေစွဲကြတာတွေဖြစ်ကုန်ပါပြီဒါတွေဟာမေတော်မာရိရဲ့သဘာဝလွန်ဒရေဆောင်ယူခြင်းလောက်အဆင့်ကိုတော့ဘယ်လိုမှရောက်အောင်တက်လန်းနိုင်မယ်မဟုတ်ပါဘူးအငယ်38ကောင်းငင်တမန်သည်ရောက်လာခြင်းကျေးဇူးတော်ကိုခံရသောမိမသင်အားမင်္ဂလာဖြစ်စေတည်းဘုရားသခင်သည်သင်နှင့်အတူရှိတော်မူ၏သင်သည်မိမတကားတို့နဲ့မျက်စွာသောမင်္ဂလာရှိ၏ဟုပြောဆို၏ပွင့်ပွင့်လင်းလင်းပြောရမယ်ဆိုရင်တော့ Roman Catholic ကိုခွဲထွက်လာခဲ့သူကျွန်တော်အပါအဝင် Protestant စီဟာမေတော်မာရိရဲ့ဂန္ဓာအပေါ်မှာအလေးနဲ့ထားမှုအပြော့တဲ့အစဉ်အလာရှိပါတယ်ဒီကျမ်းအရာမာရိဟာဘလောက်အထိဘုရားသခင်မျက်နှာသာအပေးခံရတဲ့အပျိုကညာကလေးဖြစ်တယ်လဲဆိုတာကိုအဖြေရှင်းရှင်းကြီးမြင်ရပြီမိမတကားတို့နဲ့မင်္ဂလာရှိ၏ဆိုတဲ့အချက်ကိုလေနဲ့ရင်ွယ်ပိုက်ဖို့လိုပါလိမ့်မယ်ဟိုးကဘာဦးဖြစ်ကြည်စားအချိန်ကာလမှာအပြစ်တရားတွေကိုမိမတယောက်ကဆွဲသွင်းလာခဲ့တာကိုအောက်မေ့ရမှာဖြစ်လို့အခုအချိန်မှာဒီအပြစ်တရားတွေအတွက်တိုက်ခိုက်တွန်းလှန်ပစ်ဖို့ကယ်တင်ရှင်ကိုမိမတယောက်ကတဖန်ဆောင်ကျင်းလာရပြန်ပြီရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး1အငယ်29 မာရီသည်ထိုစကားကိုကြားရင်စိတ်နှလုံးမငြိမ်မဝှက်ရှိ၍ဤနှုတ်ဆက်ခြင်းကအဘယ်သို့သောနှုတ်ဆက်ခြင်းဖြစ်လိမ့်မည်နည်းဟုတွေးတောဆင်ခြင်၍နေ၏။သဘာဝလူသားအတွက်သဘာဝလွန်ဖြစ်ရဟာတုံ့လောက်ခြောက်ခြားစီမှအမှန်ဖြစ်တယ်။ကျွန်တော်မိတ်ဆွေတို့လိုသာမန်လူမျိုးတိုင်းအတွက်လည်းဒီလိုပဲသဘာဝလွန်ဖြစ်ရနဲ့ရင်ဆိုင်ရမယ်ဆိုရင်ဒီလိုပဲရုပ်တရက်ထိတ်လန့်တုံ့လောက်သွားရမယ်။ဘယ်လို့မှမတွေးတတ်အောင်ဖြစ်မယ်ဆိုတာဟာသိကြတာပဲမဟုတ်ဘူးလား။ရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး1အငယ်30မှ33ကောင်းငင်တမန်ကလည်းမာရီကြောက်ရွံ့ခြင်းမရှိနှင့်သင်သည်ဖျားသခင်ရှေ့တော်၌မျက်နှာရပြီသင်သည်ဘရစ်သရေဆွဲယူ၍သားယောက်ျားကိုဖွားမြင်လိမ့်မည်ထိုသားကိုယေရှုအမည်ဖြင့်မှဲ့ရမည်ထိုသားသည်ကကြီးမြတ်တော်သူဖြစ်လိမ့်မည်သူ့အဖဒါဝိဒ်၏ယာစာပလင်ကိုထာဝရအရှင်ဖျားသခင်သည်သူ့အားပေးတော်မူမည်ထိုသူသည်လည်းယာကုပ်အမျိုးအနွယ်ကိုအစဉ်မပြတ်အုပ်ဆိုးလိမ့်မည်သူဤနိုင်ငံသည်လဲဆုံးခြင်းမရှိရဟုပြောဆို၏ဖျားသခင်ရှေ့တော်မှာကောင်းငင်နိုင်ငံတော်စီမံကိန်းအတွေ့သားတော်ရဲ့တရေကိုဆောင်ခဲ့သူမိခင်ကြီးအဖြစ်ကျွန်တော်သူ့ကိုဂါရဝပြုလိုက်ပါတယ်သူဖွားမြင်ပေးတဲ့သားတော်ဟာဖြင့်ဓမ္မသမိုင်းရဲ့အာဏာကိုစိုးမိုးပြီးတော့သူ့ရဲ့နိုင်ငံတော်ဟာအဆုံးသတ်ခြင်းဘယ်သောအခါမှမရှိရလို့ကြီးညာသံကိုကြားရတဲ့အတွက်ကြောင့်လေကြီးနူးနှစ်သိမ့်မိပါတယ်အဲ့ဒီအဆုံးမရှိတဲ့နိုင်ငံတော်မှာပါဝင်ခိုလုံသောလူသားတို့ဟာအဆုံးမရှိတဲ့သာဝရအသက်ကိုခရစ်တော်နှင့်အတူခံစားကြရမှာဖြစ်တဲ့အကြောင်းဒီကနေ့တင်ပြလိုက်ပါရစေ
။ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့သင်သိရသောတမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာရှင်လုကာခရစ်ဝင်ကျမ်းခန်းကြီး၁အခန်းငယ်34ကနေအခန်းငယ်80အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရစေ။